ိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကဒီကနေ့နောက်ထပ်ပုံမှန်တစ်ခုထပ်တိုးပြီးတော့တရားစွဲလိုက်တဲ့အကြောင်းရှင်းနေဦးခင်မောင်စောကသတင်းထုတ်တွေကိုပြောပါရယ်ဒီကနေ့နေပြည်တော်စပူတိမြို့နယ်တရားရုံးမှာသမ္မတဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်တရားရုံးတင်ပြီးဒေါက်ဆန်းစုကြည်အပေါ်ပထမဆွဲဆိုထားတဲ့ပို့ကုံသွင်းကုံဥပဒေနဲ့အမှုအပြင်တဘာဝဘေးရန်တွေစီမံခန့်ခွဲရေးဥပဒေနဲ့ပါနောက်တမှုထပ်ဆွဲတယ်လို့ဦးခင်မောင်စောကပြောပါရယ်သမ္မတဦးဝင်းမြင့်ကိုတော့ပထမဆွဲတင်ထားတဲ့တဘာဝဘေးရန်တွေစီမံခန့်ခွဲရေးဥပဒေနဲ့ပဲတရားစွဲထားတယ်လို့လည်းပြောပါရယ်မလတရက်နေ့ကိုနောက်ထပ်ယုံကြည်ပေးထားတယ်လို့ရှင်းနေဦးခင်မောင်စောကပြောပါရယ်နိုင်ငံတော်တမင်ငံပုဂ္ဂိုလ်ရဲ့ကျမ်းမာရေးနဲ့ပတ်သက်လို့တော့ဘာသတင်းမှမကြားရရင်သတင်းကောင်းပါပဲအခုထိတော့ဘယ်လိုသတင်းစိုးမျိုးမှမကြားရတယ်လို့သတင်းရထားတာလည်းမရှိပါဘူးလို့ဦးခင်မောင်စောကပြောပါရယ်ယူကော့ဘွေအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကိုဖေဖော်ဝါရီလတရနေ့မှာစစ်တပ်ကဖျောက်ချပြီးအာဏာသိမ်းယူလိုက်ခြင်းကလေးကသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပါအဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီကထိန်းသိမ်းထားတာဖြစ်ပါတယ်။ဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့ကိုသူတို့လုံခြုံရေးအတွက်ဘေးရန်ကင်းတဲ့နေရာမှာထိန်းသိမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပေမယ့်လုံးုံရေးရဘယ်လိုအန်ဒရယ်ရှိနေတာလဲဆိုတော့ကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး။